မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဇွန်လ28ရက်ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ19.25ရုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါရှင်ကျမခင်ပြထွေးပါတန်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာကာကွယ်ပေးသွားဖို့အမေရိကန်ပြည်ထောင်စုကစိတ်ပိုင်းဖြတ်ထားဆဲပဲဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးမက်ဒစ်ကထက်လောင်းအာမခံပြောကြားလိုက်ပါတယ်အမေရိကန်သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့ကတော့ဒီပထမဆုံးချိန်ထိပ်သီးဆွေးနွေးပွဲကိုလာမယ့်သတင်းပတ်တွေအတွင်းမှာကျင်းပဖို့သဘောတူလိုက်ကြပါပြီမြန်မာပါဝင်ကမ္ဘာတဝန်းလက်နက်ကိုင်ပြည်ပခါတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းမှာခလီးငယ်10,000ကျော်သေဆုံးခဲ့ရတယ်လို့ကုလသမဂ္ဂကပုံထုနေမှာအစင်ကစားထုတ်ပြန်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုင်းနဲ့အတူပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းကပစ်ခတ်မှုတွေအကြားခလီးငယ်တဦးသေဆုံးပြီးတော့ရွာသားတချို့ထိခိုက်ဒဏ်ရာရခဲ့တဲ့သတင်းမှာနားဆင်ရမှာကတော့
ဒီသားတွေကရောက်လာပြီးရွာထဲမှာရှိမလို့ပြင်နေမှာပေါ့သူကလက်နက်ကြီးတွေရှာပြနေတယ
်ဒေသခံတကူပြောပြပေးသွားတာပါရှင်ဒီလိုမျိုးကလေးငယ်တွေတေဆုံးရတဲ့အထိဖြစ်ပွားနေတဲ့မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသကလက်နက်ကင်ပြိပပခတွေကြားတပ်ဖြတ်မှုတွေလူခွေချိုးဖောက်မှုတွေကလေးစစ်သားစုဆောင်းမှုတွေနဲ့ပတ်သက်တဲ့ကုလတွေးမှုထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းသတင်းလွှာနဲ့အတူပြီးခဲ့တဲ့မတ်လတုန်းကတရုတ်နိုင်ငံဘက်ကပိတ်လိုက်တဲ့တရုတ်မြန်မာနယ်စပ်ကယာနဲ့ချီတဲ့မြန်မာကုန်သည်တွေရဲ့ဗန်စရင်တချို့ဒီရက်ပိုင်းမှာပြန်ဖွင့်ပေးလိုက်တဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာကာကွယ်ပေးသွားဖို့အမေရိကန်ပြည်ထောင်စုကစိတ်ပိုင်းဖြတ်ထားဆဲပဲဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကထက်လောင်းအာမခံပြောကြားလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်စွန့်လွတ်လာစေဖို့အတွက်တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကဆစ်ဆက်ညှိနှိုင်းရေးမှုတွေဆက်လက်ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲဝန်ကြီးမက်ဒစ်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဆုံယုံမှုတို့ဆိုးမျိုးတော်မှာတွေ့ဆုံကြတဲ့အချိန်အခုလိုပြောဆိုခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ထိပ်သီးတွေ့ဆုံခဲ့ကြပြီးတဲ့နောက်ဒီလအစောပိုင်းမှာပဲအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုတွေကိုရက်ဆိုင်ထားမယ့်အကြောင်းသမ္မတထရမ့်ကကြေညာထားတာပါဒီပူးတွဲစည်းရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်တိုက်ခိုက်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်လိမ့်မယ်ဆိုပြီးတော့ဒါရီကိုမလုပ်ဖို့မြောက်ကိုရီးယားကအစဉ်ဆက်တောင်းဆိုလာခဲ့တာပါဒါပေမဲ့အမေရိကန်နဲ့တောင်ကိုရီးယားကတော့အဲ့ဒီရည်ရွယ်ချက်နဲ့သူတို့စည်းရေးလေ့ကျင့်တာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ဒီစည်းလေ့ကျင့်မှုတွေရက်ဆိုင်တဲ့သမ္မတရဲ့ဆုံးဖြတ်ချက်ကြောင့်ဒေသတွင်အမေရိကန်ရဲ့မဟာမိတ်တွေကြားမှာသူတို့ပေါ်အမေရိကန်ကလုံခြုံရေးအရာကူညီပေးနေတာတွေဆက်ပြီးတော့မရှိတော့မှကိုစိုးရိမ်လာနေကြတာပါဝူဂျီမက်ဒစ်ကတော့ပူးတဲ့စည်းလေ့ကျင့်မှုတွေရက်ဆိုင်တာဟာကိုရီးယားကျွန်းဆွယ်မှာညီငယ်ရေးရဖို့အတွက်ပုံမကောင်းမွန်တဲ့အခွင့်အလမ်းတရပေါ်ပေါက်လာစေဖို့ဖြစ်တယ်လို့ဆိုပါတယ်ဒေသတွင်အခြေစိုက်တဲ့အမေရိကန်တပ်ဖွဲ့တွေကိုလည်းဒီအတိုင်းမပြောင်းမလဲဆက်လက်ထားရှိမှာဖြစ်ပြီးတော့ဘယ်လိုစိန်ခေါ်မှုမျိုးကိုမဆိုတုံ့ပြန်ကာကွယ်နိုင်အောင်နှစ်ဖက်တပ်ဖွဲ့တွေအမြဲတမ်းအဆင်သင့်ရှိနေမှာဖြစ်တဲ့အကြောင်းလဲဝန်ကြီးမက်ဒစ်ကပြောဆိုခဲ့ပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့တတိယနိုင်ငံတစ်ခုမှာထိပ်သီးဆွေးနွေးကျင်းပဖို့သဘောတူညီမှုရရှိထားကြောင်းရုရှားအစိုးရအရာရှိတွေကပြောပါတယ်အမေရိကန်အမျိုးသားလူညုံရေးအကြံပေးဂျွန်ဘောလ်တွန်သမ္မတပူတင်အပါအဝင်ရုရှားအရာရှိတွေနဲ့မော်စကိုမြို့မှာဗုဒ္ဓနေ့ကတွေ့ဆုံပြီးတဲ့နောက်အဲ့ဒီကြေညာချက်ထွက်လာတာပါတွေ့ဆုံမှုကတော့ NATO ထိပ်သီးဆွေးပွဲအပြီးဇူလိုင်လအတွင်းမှာဖြစ်မယ်လို့အစိုးရပိုင်းကပြောနေပေမဲ့အခုနောက်ဆုံးထွက်လာတဲ့သတင်းတွေအရကတော့ဇူလိုင်လ16ရက်နေ့မှာဟယ်လ်စင်ကီမြို့မှာတွေ့မယ်လို့ဆိုပါတယ်သမ္မတထရမ့်ဟာပူတင်ကိုဇူလိုင်လ17ရက်နေ့မှာတရားဝင်တွေ့ရောက်လက်ပတ်မှာဖြစ်ပါတယ်အခုလိုထိပ်သီးဆွေးပွဲကျင်းပဖို့ဖြစ်လာတာဟာသမ္မတထရမ့်နဲ့ရုရှားအစိုးရကြားလျှို့ဝှက်ဆက်ဆံမှုရှိနေတယ်ဆိုတာကိုတက်တည်ပြလိုက်တာပဲဆိုတော့ထင်ကြီးပေးပြောဆိုမှုတွေကတော့ဂျွန်ဘောလ်တွန်ကပြည့်ရည်ပြုလိုက်ပြီးတိုင်းပြည်အတွင်းနိုင်ငံရေးအရသူ့အပေါ်ဘလို့ပဲဝေဖန်ပြောဆိုမှုတွေရှိနေပါစေသမ္မတပူတင်နဲ့ထိပ်သီးဆွေးနွေးပွဲကိုသမ္မတထရမ့်အနေနဲ့ကျင်းပလို့စေရှိနေတယ်ဆိုတာဖြစ်ကြောင်းသူကပြောပါတယ်သမ္မတထရမ့်နဲ့သမ္မတပူတင်တို့နှစ်ဦးစလုံးဟာနိုင်ငံတကာထိပ်သီးဆွေးနွေးပွဲတွေရဲ့ပြင်ပမှာနှစ်ကြိမ်တွေ့ဆုံခဲ့ပြီးတယ်လီဖုန်းနဲ့လည်းအချင်းချင်းစကားပြောဆိုခဲ့ကြပြီးဖြစ်ပါတယ
်အမေရိကန်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာအရေးပါတဲ့တရားသူကြီးအန်တိုနီကနေဒီတာဝန်ကနေအနားယူတော့မယ်လို့ပုံထုနေမှာကြေညာလိုက်တာကြောင့်သမ္မတဒေါ်နယ်ထရမ့်အတွက်တော့သူ့ရဲ့သမ္မတတက်တန်းအတွင်းမှာနောက်ထပ်သမ္မတရိုးကျ conservative တူအစားထိုးခံဖို့အတွက်ဒုတိယအကြိမ်အခွင့်ရရမှာဖြစ်ပါတယ်။တရားသူကြီးအစားထိုးခံဖို့ကိစ္စမှာအခြေတင်ဆုံးဖြတ်အတည်ပြုရမယ့်အခြေအနေတွေဆယ်စုနှစ်တွေအတွင်းပြင်းပြင်းထန်ထန်ဖြစ်လာနိုင်တာလည်းဖြစ်ပါတယ်။တရားသူကြီးကနေဒီကတော့လာမယ့်ဇူလိုင်လကုန်ကစလို့တာဝန်ကနေအပြီးတိုင်အနားယူတော့မှာဖြစ်ပြီးတော့သူ့နေရာမှာသမ္မတထရမ့်ကဘယ်သူ့ကိုပဲအစားထိုးထိုးတရားရုံးချုပ်မှာတော့ conservative တရားသူကြီးတွေပိုးပြီးတော့လွှမ်းမိုးလာနိုင်တဲ့အခြေအနေဖြစ်ပါတယ်။ Republican သမ္မတဦးလက်ထက်မှာပဲခန့်အပ်တာခံရတဲ့တရားသူကြီးကနေဒီဟာတရားရုံးချုပ်ပါနှစ်ပေါင်း30တာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းတခြားတင်းမာတဲ့ conservative တရားသူကြီးတွေနဲ့မတူပဲဒေသဖြတ်ချမှုကိစ္စလိင်တူစုံမဲ့သူတွေရဲ့အခွင့်အရေးနဲ့မဲပေးခွင့်အခွင့်အရေးလိုကိစ္စတွေမှာပွင့်လင်းသဘောထားပွင့်လင်းမှုနဲ့ဒီ conservative အမြင်နှစ်ဖက်ပြပြီးတော့သူယုံကြည်တဲ့အတိုင်းဆုံးဖြတ်မဲပေးလို့ရှိတဲ့သူပါအသက်80နှစ်အရွယ်ရှိပြီဖြစ်တဲ့တရားသူကြီးကနေဒီကသူဟာနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်နဲ့နှစ်30တာဝန်ထမ်းဆောင်မှုအပါအဝင်တရားရေးဌာနမှာ43နှစ်တာဝန်ထမ်းဆောင်ခဲ့တဲ့အတွက်အထူးဂုဏ်ယူရပါတယ်လို့ကြေညာချက်ထုတ်ပြန်ပြောပါတယ်။သမ္မတ Trump ကလည်းတရားသူကြီးကနေဒီဟာအင်မတန်အမြင့်ကျယ်တဲ့သူဖြစ်တယ်လို့ချီးကျူးပြောဆိုလိုက်ပြီးတော့သူ့နေရာမှာတရားသူကြီးတွေအများဆုံးအစားထိုးခံအဖို့လှုံ့ဆော်သွားမယ်လို့ဆိုပါတယ်။နိုင်ငံတော်တရားရုံးချုပ်မှာလက်ရှိတရားသူကြီး5ဦးရှိတဲ့အနက် Republican သမ္မတတွေကခန့်အပ်တဲ့တရားသူကြီး5ဦးရှိပြီးတော့ Democrat သမ္မတတွေကခန့်အပ်တဲ့တရားသူကြီးကတော့4ဦးရှိပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့လူမှုကြီးကြပ်ဆိုင်ရာဥပဒေကိုကြီးမားစွာပြောင်းလဲပြစ်မဲ့ဥပဒေမူကြမ်းကိုအောက်လွှတ်တော်အမတ်တွေကတခဲနဲ့ပယ်ချလိုက်ကြပါတယ်။ဒီဥပဒေမူကြမ်းကိုအတည်ပြုပေးဖို့သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆုံးအချိန်ထိကြိုးပမ်းမှုတွေကိုအရေးမဆိုင်ဘဲအဲ့ဒီလိုပယ်ချလိုက်ကြတာပါ။ပုတ်ထုနေ့ကမဲခွဲခဲ့တဲ့အချိန်မှာဒီမိုကရက်အများစုနဲ့ဒီဥပဒေကြောင်းကိုမနစ်သက်သူရီပက်ဘလစ်ကန်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုတွေပေါင်းပြီး၃၁မဲ121မဲနဲ့ပယ်ချလိုက်ကြတာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းနိုင်ငံထဲကိုတရားမဝင်ဝင်လာကြတဲ့မိသားစုတွေထံကကလေးငယ်1000လောက်ကိုမိဘတွေနဲ့ခွဲပြီးအမေရိကန်အစိုးရကထိန်းသိမ်းထားတာပါ။ဒါပေမဲ့နေဆက်ဒေသမှာမိသားစုတွေတကွဲတပြားစီဖြစ်စေခဲ့တဲ့သူ့ရဲ့သဘောထားကိုသမရတက်တန်း18လအတွင်းမှာသမရထောင်ကပြောင်းလိုက်ပြီးအဲ့ဒီလိုမိသားစုတွေတကွဲတပြားစီခွဲပြီးထိန်းသိမ်းထားတဲ့ policy ကိုဖျက်သိမ်းလိုက်ကြောင်းသမရအမိန့်ကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်။မိသားစုတွေနဲ့တကွဲတပြားစီထိန်းသိမ်းခံထားရတဲ့အသက်5နှစ်အောက်ကလေးငယ်တွေကိုလာမယ့်14ရက်အတွင်းအဲ့ဒီတဲ့စလေးရဲ့အတွင်းနဲ့အဲ့ဒီတဲ့ကြီးတဲ့ကြမ်းတဲ့ကလေးတွေကိုတော့ရက်30အတွင်းအစိုးရအနေနဲ့မိဘတွေနဲ့ပြန်လဲပေါင်းစည်းပေးဖို့ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့တရားရုံးတစ်ခုကအင်္ဂါနေ့မှာအမိန့်ချမှတ်လိုက်ပါတယ
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ UAMerican Bank ရဲ့ကြာတာရင်းညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်။မြန်မာအပါအဝင်ကဘာတဝမ်းလက်နက်ကန်ပြပခါတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းကလေးငယ်11000ကျော်တိဆုံးခဲ့ရပြီးကလေးစစ်သားအဖြစ်အသုံးချခံရတာအထမပြုချင်းခံရတာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စာသင်ကျောင်းတွေနဲ့စီယုံစည်းကမ်းတွေမှာပိတ်မိတာတွေအများအပြားရှိတယ်လို့ပေါ်ထူးနေ့ကချုပ်ပြန်တဲ့ကုလသမဂ္ဂအစဉ်ကစားမှဖော်ပြထားပါတယ်2019ခုနှစ်အတွင်းကလေးငယ်တွေအခွင့်အရေးချိုးဖောက်ခံရတဲ့ဖြစ်ရပ်ပေါင်း21000ကျော်ရှိပြီးဒါဟာဒီအရင်နှစ်ကထက်အများကြီးပိုဆိုးလာတဲ့အရေးတွေဖြစ်တယ်လို့ကလေးငယ်များနဲ့လက်နက်ကင်ပြိပခနှစ်ပတ်လည်အစဉ်ကစားမှဖော်ပြထားပါတယ်ဒီဖြစ်ရပ်2000ကျော်ဟာအထူးသဖြင့်အီရတ်မြန်မာဗဟိုအာဖရိကသမရနိုင်ငံကွန်ဂိုတောင်ဆူဒန်စီးရီးယားနဲ့ယီမန်နိုင်ငံတွေမှာအထူးဖြစ်ပွားခဲ့တာလို့ဆိုပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းကလေးစစ်သားအသုံးပြုခံရတဲ့ဖြစ်ရပ်ပေါင်း438ခုတွေ့ရပြီးတော့ဒီထဲကဖြစ်ရပ်285ခုကတော့ဒီမတိုင်ခင်နှစ်ကတည်းကရှိလာတဲ့ဖြစ်ရပ်တွေလို့ဆိုပါရယ်ကလေးစစ်သားစုဆောင်မှုအများစုကိုတက်မတော်ကလှုပ်ဆောင်ခဲ့တာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းကလေးစစ်သားအသုံးပြုတာတွေရှိတယ်လို့အစိုးရကမှဖော်ပြထားပါရယ်ရင်းမြနိုင်ငံအတွင်းပြည်ပခါတွေမှာတော့ပြီးခဲ့တဲ့နှစ်ထဲတည်ဆုံရသူကလင်းငယ်1300ကျော်ရှိတာမှာတဝက်လောက်ဟာအမေရိကန်ကြောထောင်နောက်ခံပြီးထားတဲ့ RF ညွန့်ပေါင်းတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့အစင်ကန်သားကဆိုပါတယ်ရင်းမြနိုင်ငံကပြည်တွင်းစစ်မှာရောတခြားနိုင်ငံတွေကလက်နက်ကန်ပြည်ပခါတွေမှာပါအသက်17နှစ်အထိငယ်တဲ့ကလင်းငယ်တွေကလေးစစ်သားအဖြစ်နဲ့အသုံးချခံရတယ်လို့လည်းကုလသမဂ္ဂအစင်ကန်သားမှဖော်ပြထားပါတယ်ရှင
်ထက်နိုင်ငံချင်းရိုင်မျိုးကတဘာဝလိုင်ကိုအတွင်းလွန်ခဲ့တဲ့9ရက်ခန့်ကပျောက်ဆုံးနေတဲ့ចောင်းသားလူငယ်12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြားကိုကယ်ဆယ်ရေးလုပ်ငန်းတွေမှာအမေရိကန်စစ်တပ်လည်းပါဝင်ကူညီလာပြီးဖြစ်ပါတယ်။အဲ့ဒီနေရာမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်သူတို့ပြိမိနေတဲ့ဂူထဲမှာရေကြီးမှုတွေဖြစ်နေတယ်လို့ဆိုပါတယ်။ထိုင်းအနာဘန်နေရဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်24နာရီလုံးတောက်လျှောက်အကူအညီပေးနိုင်တဲ့စစ်ပစ္စည်းနဲ့လူဝင်အားအပြည့်အစုံသူတို့မှာပါလာကြောင်းဒီကနေ့ထိုင်းနိုင်ငံကိုရောက်လာတဲ့အမေရိကန်ရှာဖွေကယ်ဆယ်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်။ပြည်တွင်းကလန်ကူအတွင်းရင်ငုတ်ကြွန့်ကျင်သူအဖွဲ့ဟာလည်းအဲ့ဒီနေရာကိုရောက်နေကြပြီဖြစ်ပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုတော့ထိုင်းစစ်တပ်ဗိုလ်ချုပ်ကြီးတူကဦးဆောင်နေပြီးညပိုင်းကမိုးတဲခဲ့တဲ့အတွက်လန်ကူအတွင်းကရင်မျက်နှာပြင်မြင့်တက်လာတာကြောင့်ဓာတ်လိုက်မှုတွေဖြစ်မှာဆိုတဲ့အတွက်အာဏာပိုင်တွေကရှာဖွေကယ်ဆယ်ရေးအစီအစဉ်တွေကိုခေတ္တဆိုင်ခံထားပါတယ်။မဲဆန်ခရိုင်ချင်းရိုင်မြို့အတွင်းမှာရှိတဲ့အဲ့ဒီသမ်လွန်နန်းနုံဆိုတဲ့တဘာဝလန်ကူတဲ့ကျောင်းသားလေးတွေနဲ့သူတို့ရဲ့ဘောလုံးနီးပြားဆရာတို့ပြီးခဲ့တဲ့စနေနေ့ကဝင်သွားခဲ့ရတာကအခုချိန်ထိပြတ်ထွက်မလာဘဲပျောက်နေတာဖြစ်ပါတယ်။
EU ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့နှစ်ရက်ကြာထိပ်သီးဆွေးနွေးပွဲဒီနေ့စတင်နေတာနဲ့အမျှဥရောပရင်ဆိုင်နေရတဲ့ရွှေ့ပြောင်းဝင်ရမှုပြဿနာကင်တွယ်ဖြေရှင်းနိုင်မယ်ပြုပြင်ပြောင်းလဲရေးနည်းလမ်းတွေကိုခေါင်းဆောင်တွေစဉ်းစားနေကြပါတယ်။ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အချက်အတဲကင်တွယ်ရမှာ EU အဖွဲ့ဝင်နိုင်ငံ28နိုင်ငံအကြားသဘောထားကွဲလွဲမှုတွေဆူဆူရစပြီးတော့ဖြစ်လာခဲ့တဲ့2015ခုနှစ်ကစလို့ရွှေ့ပြောင်းဒုက္ခသည်ဝင်ရောက်မှုတွေလည်းတိတိတသားကျဆင်းသွားခဲ့တာပါ။ရွှေ့ပြောင်းဝင်ရောက်သူတွေကိုလက်ခံတဲ့မူဝါဒတွေချမှတ်ထားတဲ့နိုင်ငံတချို့ရှိသလိုသူတို့နိုင်ငံနယ်စပ်ကိုဖျက်ပြီးဥရောပကိုဝင်ရောက်ဖို့ကြိုးစားသူတွေကိုဟန့်တားနေတဲ့နိုင်ငံတွေလည်းရှိနေတာပါ။2015ခုနှစ်အတွင်း EU ဖွဲ့ဝင်နိုင်ငံတွေရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုပေါင်း 1.8 သန်းရှိပြီးဒါဟာဒီလိုဝင်ရောက်မှုတွေအများဆုံးရှိခဲ့တဲ့အချိန်ကထက်96ရာခိုင်နှုန်းလောက်ကျဆင်းသွားတာဖြစ်တယ်လို့ဒီကနေ့စတင်တဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာထုတ်ပြန်တဲ့စာထဲမှာ EU ဥက္ကဋ္ဌ Donald Tusk ကပြောပါရယ် EU အနေနဲ့ရွှေ့ပြောင်းဝင်ရောက်လာသူတွေသူတို့နိုင်ငံတွေကနေထွက်ခွာလာရတဲ့အကြောင်းရင်းတွေကိုဖြည့်ရှင်းကင်တွယ်နိုင်ဖို့ကိုလည်းစတင်လှုပ်ဆောင်နေတာဖြစ်ပါရယ်ရှင
်ရုရှားနိုင်ငံကကျင်းပနေတဲ့ကမ္ဘာဖလောက်ဘောလုံးပြိုင်ပွဲတွေရဲ့နောက်ဆုံးကျန်နေတဲ့အုပ်စု G နဲ့အုပ်စု H တို့ရဲ့နောက်ဆုံးအုပ်စုပတ်လည်ပွဲစဉ်တွေကိုဒီကနေ့ကစားကြမှာဖြစ်ပါတယ်။ဒီကနေ့အတွက်ပထမပွဲစဉ်အဖြစ်အုပ်စု H ကစင်နီဂယ်နဲ့ကိုလံဘီယာ၊ပိုလန်နဲ့ဂျပန်အသင်းတို့မြန်မာစံတော်ချိန်ည၈နာရီခွဲမှာကစားကြမှာပါ။ဒီကနေ့အတွက်ဒုတိယပွဲစဉ်ဖြစ်နေတဲ့အင်္ဂလန်နဲ့ဘယ်လ်ဂျီယံ၊ပနမားနဲ့တူနီရှားအသင်းတို့ဟာလည်းည၁၂နာရီခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးကြတာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TLLA တအောင်းမလောင်တပ်ဖွဲ့နဲ့မြမတမတော်တို့ကြားဒီကနေ့အစောပိုင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်တဦးသေဆုံးပြီးတော့လူ6ဦးထဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ကင်ပဋိပက္ခတွေကြားဒေသခံတွေမြေစာပင်ဖြစ်နေရတဲ့လို့ရဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့လည်းလူခွေးလှုပ်ရှားသူတွေကသတိပေးလိုက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မနိုင်ဦးရွာတွင်လက်နက်ကြီးနဲ့ပြေကတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတာပါ။ဒေသတွင်းမှာခြေဆက်လှုပ်ရှားနေတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ DNLA တမ်းပလောင်တပ်ဖွဲ့တွေဒီမင်းနဲ့ဆော့ဆုံရွာကထွက်သွားပြီးမှပဲလက်နက်ကြီးတွေနဲ့ပြစ်ခတ်ခံရပြီးတန်ရပြင်းထန်တဲ့အသက်ရှင်နေရွယ်ကလေးသူတေဆုံးလာဖြစ်ကြောင်းကိုလည်းဒေသခံရွာသားသူဖြစ်တဲ့မိုင်းစိန်ထွန်းကပြောပါတယ်
ပလောင်စစ်သားကတော့မင်းကလက်အိတ်ဒီမှာမင်းနဲ့ဆော့ဆုံထွက်သွားပြီးအိတ်ထွက်သွားပြီးတဲ့နောက်ပလောင်စစ်သားတွေကရောက်လာပြီးရွာထဲမှာရှိမလို့ဖြစ်နေမှာပေါ့သူကလက်နက်ကြီးတွေရှောက်ပြနေတယ်ရွာကကလေးသူကသေယုံတော့ပို့ဖို့သေယုံမရောက်သေးဘဲနဲ့လမ်းမှာ
ဒီနေ့အစောပိုင်းပြစ်ခတ်မှုတွေတွင်ထိခိုက်သူအနည်းဆုံး6ယောက်ရှိပြီးတန်ရရသူတွေကိုစေယုံတွေပို့ဆောင်ပေးခဲ့ရကြောင်းကိုလည်းကုတိုင်တွေ့ကြုံခဲ့သူဒေရခန်နောက်သူကပြောပါတယ
်တန်ရရကအထောက်ရတရားစရတူတယ်ဆနာတာတော်တယ်ဆရာကိုရာပေါ်မှာလာရောက်ပြီးတော့ရာဘေးရမယ်ပြစ်ခတ်လိုက်တာတန်ရရတဲ့လူကနောက်ဆုံးစေယုံရောက်နေတယ်ဘယ်လိုပြင်လဲတော့မသိဘူးတခါစေယုံမနိုင်တော့သူကနောက်ဆုံးစေဖားလိုက်တာ
ဒေသတွင်းမှာလက်နက်ကန်လှုပ်ရှားနေတဲ့ TNL တပ်ဖွဲ့ကတော့တိုက်ပွဲတွေရပ်တန့်နေတာတလားလောက်ကြာမှာပဲမြန်မာစစ်တပ်ကနေနေမီရှင်းလင်းတဲ့စစ်စင်ကြီးတွေတကြောပြန်လှုပ်လာနေတာလို့ပြောပါတယ်အခုထိခိုက်ဒေဆုံးမှုတွေဟာလည်းရင်ဆိုင်တိုက်ပွဲကြမဟုတ်ပဲမြန်မာတပ်မတော်ကနေရွာထဲကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်လို့လဲ TNL ပြန်ကြားရေးရာရှိဘူမှုတိုက်ကြော်ကဆိုပါတယ
်ဘာမှမရှိဘူးဒီရွာသားတွေပဲရှိရတယ်မှာသမ္မတဘက်ကဒီမနေ့6နာရီလောက်ဒီရွာထိတ်ကဝင်လာတယ်ရွာထိတ်ကမှာ ICD ကောင်းကနေဒီမှာရွာထဲမှာလက်နေကြီးရှိလုံးတော့ပြစ်ထားတယ်အိမ်မနေရဲ့ရွာသားတွေကထိခိုက်သွားတယ်အားလုံးပေါင်း10ယောက်ရှိတယ်
မြန်မာစစ်တပ်ကအရသားတွေကိုပြစ်ကတ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့တီးခြားအတည်ပြုလို့မရတယ်လို့မြန်မာစစ်တပ်ကတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့တဆုံးတရားသတင်းထုတ်ပြန်တာမျိုးလည်းမရှိပါဘူးပြစ်ခတ်မှုနဲ့ထိခိုက်ဒေဆုံးမှုအခြေအနေကိုသိရအောင်ကုတ်ခိုင်မြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းတာဝန်ယူဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး2019ခုနှစ်ဩဂုတ်လ13ရက်နေ့တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောင်းကွမ်းရွာမှာ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွင်ရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်မြန်မာနိုင်ငံမျိုးရမီမြောက်ဖွဲ့ချုပ် WLP ထွေထွေတွင်းရင်းမှုလွေးပူငယ်ကတော့လက်နက်ကန်ပြစ်ပခကြားအရသားတွေထိခိုက်ဒေဆုံးတဲ့လို့ရဟာစစ်ရာဇမှုမြောက်တယ်လို့ဆိုပါတယ်
ဒီလူထုကိုပြစ်မှတ်ထားပြီးတော့မှတိုက်ခိုက်တာပြီးဘသူပဲကျွလွန်ကျွလွန်ကျမတို့အနေနဲ့ဘလို့မှလက်ခံနိုင်တဲ့အရာမဟုတ်ဘူးဒီဟာဒီစစ်ရာဇဝမှုကိုကျွလွန်တာပေါ့နော်ဘာဖြစ်လို့လဲဆိုရှင်ဒီ Geneva Convention မှာရောဒီ ICC ဥပဒေထမဆိုရှင်ပါတယ်အခုလိုမျိုးတိုက်ပွဲတွေဖြစ်လာတဲ့အခါမှာအများဆုံးကားကောင်အဖြစ်ခံစားရတဲ့လူတွေကမျိုးသမီးနဲ့ကလေးတွေအများကြီး ဆန်းစားရတဲ့ဟာကိုတွေ့ရတယ်ပေါ့နော်အခုဖြစ်ပျက်ကိုပဲကြည့်လိုက်ကလေးငယ်လေးဘာမှသူ့မှာအပြစ်မရှိဘူးဘာမှလည်းသူမတိဘူးဒါပေမဲ့သူကစစ်ပွဲရဲ့တားကောင်ဖြစ်ပြီးတော့မှတင်းဆုံးရတာပေါ့နော်ဒီဟာသားတွေကိုပြစ်မှတ်ထားပြီးတော့မှဒီလိုတိုက်ခိုက်တာဒီလူခွင့်ရေးချိုးဖောက်မှုရာဇဝမှုမြောက်တယ်ဆိုတဲ့အဥ္စာကိုပြောချင်ပါတယ်
ကလေးတငယ်နဲ့လက်နက်ကန်ပြိပကဆိုင်ရာကုလသမဂ္ဂရုံးရဒီကနေ့ထုတ်ပြန်တဲ့အစီအစဉ်အစားမှာလည်းမြန်မာနိုင်ငံပါဝင်ကဘာသဝန်ကပြိပကတွေမှာကလေးငယ်တွေတားကောင်ဖြစ်နေရကြောင်းဖော်ပြခဲ့တာပါပြီးခဲ့တဲ့နှစ်တွင်မြန်မာနိုင်ငံပါဝင်ကဘာပေါ်ကလက်နက်ကန်ပြိပကတွေမှာကလေးငယ်တောင်းကြော်တိတ်ဆုံးခဲ့ရတယ်လို့ကလေးစစ်သားဖြစ်အဆုံးချခံရတာအာရမပြုကြည့်ခံရတယ်လို့ဆိုးရွားတဲ့လူခုရေးချိုးပေါမှုတွေကြုံခဲ့ရကြောင်းကိုလည်းအစီအစဉ်အစားမှာဖော်ပြထားပါတယ်ခင်ဗျာ
နိုင်ငံရေးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးကလေးငယ်တည်ဆုံရတဲ့အထီးဖြစ်ပွားနေတဲ့မြမတနိုင်ငံတဝန်းကတိုင်းရင်းဒေသကလက်နက်ကင်ပြိပခါတွေနဲ့ပတ်သက်ပြီးတော့ကုလအတွင်းမှုထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်နိုင်ငံတဝန်းကလက်နက်ကင်ပြိပခါတွေမှာကလေးငယ်တွေကိုစုဆောင်းအသုံးပြုမှုတပ်ဖြတ်မှုလူခွေရေးချိုးဖောက်မှုတွေအပေါ်အထူးပဲစိုးရင်ကြောင်းထုတ်ပြန်လိုက်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကင်ပြိပခါဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။လက်နက်ကင်တပ်တွေအတွင်ကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးနဲ့အကာအကွယ်ပေးရေးအတွက်တိုင်းရင်းသားလက်နက်ကိုင်တပ်တချို့ပူးပေါင်းဆောင်ရွက်လာတဲ့အပေါ်မှာလည်းကုလသမဂ္ဂကတိုးတက်မှုအဖြစ်နဲ့အတိအမှတ်ပြုပြောဆိုထားပါတယ်။မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားတာနားဆင်ပါရှင်
။ရခိုင်ပြည်နယ်မှာလူပေါင်းသိန်းချီထွက်ပြေးရတဲ့ပြိပခါအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကရော ERSA ရိုဟင်ဂျာလက်နက်ကိုင်အဖွဲ့ဘက်ကပါကလေးငယ်တွေကိုအသုံးပြုနေတာဟာဆိုရင်ဆိုးရွားလာတဲ့ချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးငယ်များနဲ့လက်နက်ကင်ပြိပခါဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။စခန်းတွင်းမှာအလုတ်ကျန်းတွေခိုင်းစီတာပါဝင်နေကြားဆောင်တပ်ဖွဲ့ကယောက်ျားကလေး48ဦးကိုအသုံးပြုနေတာကိုကုလသမဂ္ဂဘက်ကအတည်ပြုထားပါတယ်။ဒါ့အပြင်ရိုဟင်ဂျာလက်နက်ကင်အဖွဲ့ ERSA ဘက်ကဆိုရင်အသက်10နှစ်လောက်အရွယ်ကလေးငယ်တွေကအစစူဆောင်းအသုံးပြုနေတဲ့သတင်းတွေကိုရရှိထားပြီးအတီးပြုတ်ထားနိုင်တဲ့ကိစ္စတခုလည်းရှိတယ်လို့ကုလကထောက်ပြထားပါတယ်။သိန်းနဲ့ချီထွက်ပြေးရတဲ့ရခိုင်ပြည်ပခါအတွင်းကလေးငယ်တွေအတ္တမပြုကျင့်ခံရမှုတပ်ဖြတ်ခံရမှုအပါအဝင်ဆိုးရွားလာတဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကိုလည်းကုလသမဂ္ဂအကျဉ်းမှုချုပ်ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံတွင်းမှာတိုးတက်မှုတချို့ရှိခဲ့ကြောင်းလည်းကလေးငယ်များနဲ့လက်နက်ကင်ပြည်ပခါဆိုင်ရာကုလသမဂ္ဂအကျဉ်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် Continuing dialogue with parties to conflict especially non-state armed groups
နိုင်ငံတချို့မှာတော့အစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆင်ဆက်ဆွေးနွေးမှုတွေကနေတိုးတက်မှုတချို့ရှိခဲ့ပါတယ်ဥပမာမြန်မာနိုင်ငံမှာဆိုရင်လက်နက်ကိုင်အဖွဲ့၄ခုကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ
်ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကရင်လက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ DKPA နဲ့ KNLA နောက်ရှမ်းလက်နက်ကင်တပ် SSC တို့ကကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကလေးငယ်တွေကိုအကာအကွယ်ပေးရို့အတွက်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတာပါမြန်မာစစ်တပ်ဖက်ကလည်းကလေးစစ်သားအသုံးပြုမှုအဆုံးသတ်ရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လာနေပြီးပြီးခဲ့တဲ့နှစ်တည်းအတွင်းကလေးစစ်သားတချို့ကိုမိဘတွေထံပြန်အပ်ခဲ့တာပါဒါပေမဲ့လို့လဲကလေးစစ်သားစူဆောင်းအသုံးပြုမှုတွေဆက်ပြီးရှိနေသေးပဲလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာကထောက်ပြပါတယ်အခွင့်အရေးလှုပ်ရှားသူ Equality မြန်မာကိုဦးဆောင်တဲ့ဦးအောင်မျိုးမင်းကတော့လက်နက်ကင်တပ်ဖွဲ့တွေအနေနဲ့အခုထက်ပိုပြီးတိုးတက်အောင်လုပ်နိုင်တဲ့အခြေအနေမျိုးရှိတယ်လို့ထောက်ပြပါတယ
်တစ်ဖက်စလုံးကတော့ကျွန်တော်တို့ဒါတွေနဲ့လှုပ်ဆောင်ပါတယ်ဘယ်သူမှရည်ရွယ်ပြီးလှုပ်ဆောင်တာမရှိဘူးလို့ပြောပေမဲ့ရည်ရွယ်တာမရှိပေဒီတိုင်အောင်ထိခိုက်မှုရှိအောင်ကာကွယ်တားဆီးဖို့အတွက်လှုပ်ဆောင်တဲ့ပညာပေးမှုတွေနောက်ဥပဒေရတာမြင့်မှုတွေအဲဒါကကျူးလွန်လို့ရှိရင်အရေးယူမှုတွေကအနေချင်းနဲ့ရှိနေတယ်။အဲဒီအနေချင်းတွေကလည်းကျွန်တော်တို့နိုင်ငံတကာရဲ့အာရုံစိုက်မှုတစ်ခုခုထိခိုက်ပြီးကိုလှုပ်ဆောင်တဲ့သဘောမျိုးပဲဖြစ်နေတယ်။တကယ့်ကိုကျွန်တော်တို့အပုံစံတစ်ချက်နဲ့စနစ်တစ်ချက်နဲ့စစ်စစ်မပြတ်အရေးယူတဲ့ပုံစံမျိုးစောင့်ကြည့်တဲ့ပုံစံမျိုးအဲ့ဒီဘက်မှာအားနည်းနေရတွေ့တဲ့အရာကိုကြည့်မယ်ဆိုရင်နိုင်ငံတကာအာရုံစိုက်မှာကိုစိုးရိမ်တဲ့သဘောမျိုးနဲ့လှုပ်ဆောင်တဲ့ပုံစံမျိုးပဲများတယ်။
ပြီးခဲ့တဲ့2018ခုနှစ်အတွင်းစစ်တပ်အပါအဝင်လက်နက်ကင်တပ်တွေရဲ့ကလေးစစ်သားစုဆောင်းအသုံးပြုမှုစုစုပေါင်း438ဦးထိရှိကြောင်းကုလသမဂ္ဂရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။အများစုကတော့တပ်မတော်ကသုံးနေတာဖြစ်ပြီးတရားဝင်စုဆောင်းထားသူ166ဦးရှိပြီးတ တရားဝင်မဟုတ်ဖဲတန့်ရှင်းရေးလိုမျိုးပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေလိုမျိုးမှာခိုင်းထားတဲ့ကလေးငယ်ကလည်း200လောက်ရှိနေတယ်တချို့ကလေးတွေကတော့73နှစ်လောက်ပဲရှိတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးတငယ်များနဲ့လက်နက်ကင်ပြိပခဆိုင်ရာအစဉ်ခန်းစာမှာဖော်ပြပါတယ်ကုလသမဂ္ဂကမှတ်တမ်းတင်ထားနိုင်တဲ့ကလေးစစ်သားစူဆောင်းအသုံးပြုမှုတဲမှာတိုင်းရင်သားလက်နက်ကင်တပ်ဖွဲ့တွေလည်းပါဝင်ပါတယ်ကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့တောင်ပလောင်လက်နက်ကင်တပ်ဖွဲ့တွေတဲမှာကလေး39ဦးစုဆောင်းထားတာကိုအတီးပြုတ်ထားနိုင်ပြီလို့လဲကုလသမဂ္ဂရဲ့အစဉ်ခန်းစာမှာဖော်ပြထားပါတယ်ရှင
်။ဒါရရှင်များရှင်။ဒီခေတ်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်တာတန်ခတ်ပိတ်ဆို့မှုတစ်တချို့ကိုမကြခင်ရက်ပိုင်းတုန်းကပဲချမှတ်လိုက်ပါတယ်။ဒီလိုနိုင်ငံတကာရဲ့တန်ခတ်ရေးယူမှုတွေကရခိုင်ပြည်နယ်ရေးအချက်တဲကိုကင်တွယ်ဖြေရှင်းရမှာဘယ်လောက်ထိထိရောက်တဲ့ဖြစ်ရဖြစ်လာနိုင်ပါလဲ။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရိုက်ခတ်မှုတွေရှိလာနိုင်ပါသလား။တိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွယ်သင်ပါလဲ။သောရရှင်တို့ရဲ့ထင်မြင်ယူဆချက်တွေကိုလမ်းမဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်မှာမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အဝင်ဆွေးနွေးစားဖို့အားလုံးကိုဖိတ်ခေါ်ပါရစေ
။အခုလာမယ့်စနေညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။သောတာရှင်များရှင်ပြီးခဲ့တဲ့မတ်လတုန်းကတရုတ်နိုင်ငံဘက်ကနေပြီးတော့ပိတ်လိုက်တဲ့ယာနဲ့ချီတဲ့မြန်မာကုန်သည်တွေရဲ့ဗန်စရင်တွေရဲ့နောက်ဆုံးအခြေအနေကိုဆက်ပြီးတော့တင်ပြပေးကြပါရစေ။မူဆယ်ကုန်သည်ကြီးများအသင်းရဲ့ပန်ကြားချက်အရမြန်မာအစိုးရနဲ့တရုတ်အစိုးရတို့ကြားညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကနေပြီးတော့နယ်စပ်မှာပိတ်ပင်ခံထားရတဲ့မြန်မာကုန်သည်တွေရဲ့တရုတ်ဗန်စရင်တချို့ကိုဒီရက်ပိုင်းမှာပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတချို့ဗန်စရင်တွေကိုတော့ဆက်ပြီးတော့ပိတ်ထားဆဲရှိတာကြောင့်တရုတ်ပြည်ကနေကုန်ပစ္စည်းတွေတင်သွင်းမှုအခက်အခဲရှိနေကြောင်းလဲကုန်သွယ်ဒိုင်းတွေကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ဒေသကယာနဲ့ချီတဲ့မြန်မာကုန်သည်တွေရဲ့ဗန်စင်းကိုပြီးခဲ့တဲ့မတ်လလောက်ကစတင်ပြီးတရုတ်နိုင်ငံဘက်ကပိတ်ထားခဲ့တာဖြစ်ပါတယ်ဒီလိုပိတ်ပင်လိုက်တဲ့အတွက်မူဆယ်ကုန်သည်ကြီးများအသင်းကစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကိုအတိအပြည့်အကြောင်းကြားခဲ့တယ်လို့နှစ်ဖက်ဆိုးရွားကြညှိနှိုင်းဆောင်ရွက်တာတွေလှုံ့ဆော်ထားကြောင်းမူဆယ်ကုန်သည်ကြီးများအသင်းရဲ့အတွင်းရေးမှူးဦးထွန်းဦးကပြောပါတယ်
ကျွန်တော်တို့အတင်းရနေပြီးတော့ဒီကျွန်တော်တို့ရဲ့စီးပွားကူသန်းဝန်ကြီးဌာနပေါ့နော်ဝန်ကြီးစီကိုလည်းဝန်ကြီးကြီးနိုင်ဆောင်ရပေးဖို့စမ်းပြီးတော့တင်ပြတာရှိပါတယ်။နောက်ကျွန်တော်အတင်းမှာလည်းနိုင်ငံတွေရှိရလေနော်။အဲနိုင်ငံဆိုတာလည်းဒီအဲစီးပွားကူသန်းကုန်သွယ်ဥပဒေဌာနညွှန်ကြုတ်တို့စားသုံးမှုရေးရာညွှန်ကြုတ်တို့အကုန်လုံးမြင့်နေရညွှန်ကြုတ်တို့နောက်ဒီကြံရုပ်ချုပ်ရေးမှုတို့ပါတယ်လေ။နောက်ရှမ်းပြည်နယ်စီမံစီးပွားဝန်ကြီးတို့ပါတယ်လေ။သူတို့စီကိုလည်းအဲလိုစာလေးတွေပို့ပြီးတော့ဖြစ်စဉ်လေးတွေကိုကျွန်တော်တို့တင်ပြတယ်။တင်ပြတဲ့အချိန်မှာသူတို့ကရန်ကုန်မှာရှိတဲ့အတူတန်ယုံကတောင်းရှိတဲ့လူတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့သူတို့ညှိနှိုင်းပေးပါတယ်ဒီကုမင်းကုန်စည်ပြပွဲမှာလည်းအဲဒီကိစ္စလေးနဲ့ပြီးတော့ပြောခဲ့တော့ဟိုဘက်ကနောက်ပိုင်းမှာဒါလေးတွေကိုသတိပြုပြအပြစ်ထားပြီးတော့တောင်းရပေးမယ်ဆိုပြီးတော့ပြောကြလာပါတယ်
လောလောဆယ်မှာကုန်သည်ကြီးများအသင်းဝင်တွေရဲ့ဗန်စင်းတွေကိုပြန်ဖွင့်ပေးတာရှိနေပြီးကြံပုဂ္ဂလိကဆောင်ရွက်ထားသူတွေရဲ့အခြေအနေကိုတော့စဉ်းမရှိတာကြောင့်မသိရကြောင်းပြောပါတယ်မူဆယ်မျိုးကဒေသခံသတင်းတောက်တူဖြစ်တဲ့ဆရာမောင်မူဆယ်ကလည်းဒီရက်ပိုင်းအတွင်းဗန်စင်းပြန်ဖွင့်ပေးတာတွေရှိကြောင်းပြောပါတယ
်ဒီရက်ပိုင်းအတွင်းမှာပြင်ထားတဲ့ဆိုလို့ပြန်ဖွင့်ပေးတာရှိတယ်သူတို့စီစီစီစီဒီတော့မှာပြန်ဖွင့်ပေးတယ်အဲ့ဒါလည်းဘယ်နှစ်ယောက်လဲဆိုတာကိုဘယ်သူမှမသိဘူးအခုလောလောဆယ်တော့ကျွန်တော်တို့အဲ့ဒီဘက်မှာရှိနေတဲ့သူတွေကြီးကသတင်းထောက်ခံမှုအရာသူတို့ဘယ်သူတွေဟိုဟာလုပ်တယ်လဲဆိုတော့စီစီဆဲကာလာပဲရှိတယ်အခုကစီစီပြီးတော့မှတချို့ဖွင့်ပေးတဲ့လူတွေတွေဖွင့်ပေးတယ်
ကျောင်းနိုင်ငံဘက်က2014ခုနှစ်နဲ့2018ခုနှစ်အတွင်းမှာလဲဗန်စင်းပိတ်ပင်တာတွေလှုပ်ဆောင်ခဲ့ဘူးပါတဲ့ဗန်စင်းပိတ်ပင်တဲ့အကြောင်းရင်းကိုသူကအခုလိုဆက်ပြောပါတဲ့
အဲသူတို့ရဲ့အကြောင်းဆက်နွယ်မှုပြတာကတော့လောင်းကစားနဲ့မူတည်စေပါကိုသူကပြတယ်ဒီတစ်ခေါက်ကကျတော့ဘာတစ်ခုကွာလဲဆိုတရားမဝင်တင်သွင်းတဲ့ကြောက် ောက်တည်ရောင်းဝယ်မှုဆိုပြီးမှဒီခါပါတယ်အဲအများဆုံးဖိတ်သိမ်းတဲ့ဗန်ကကျတော့လုံဟန်ဗန်အဲဒုတိယအများဆုံးကကျတော့စိုက်ပျိုးရေးဗန် agriculture ဗန်နောက်တစ်ခုကကျတော့ပြည်သူပါတီရဲ့ထောက်ပံ့မှုနဲ့ဖွင့်ထားတဲ့ဗန်ကလည်းအကောင့်တချို့ကိုဖိတ်သိမ်းခြင်းခံရတယ်
ရွှေနဂါကုံစီတန်းကဥကျော်စီရကတော့တချို့ကုံတွေရာဗန်စင်းပြန်ဖွင့်မပေးသေးတာကြောင့်တရုတ်နိုင်ငံဘက်ကကုံတင်သွင်းဖို့အခက်အခဲရှိနေတယ်လို့ပြောပါတယ
်ကျွန်တော်သိတော့ကိုဒီနေ့ဒီတော့မဖွင့်သေးဘူးတော့ကိုကျွန်တော်ကုံတွေရာဟိုဒီဆိုကျွန်တော်မရသေးဘူးပြောနေပြတယ်ငွေမတင်နိုင်တဲ့တော့ကိုကျွန်တော်တို့ဒီမှာလည်းကုံစီစီးပွားတော့ခတ်သွားတယ်လေတော်တော်တရုတ်ကတော့ဒီအများနဲ့တို့တော့ဟိုစားအဲလက်ငင်းကြောင်းတဲ့ပုံစံမျိုးဖြစ်နေတော့ကိုဝင်မတင်နေနိုင်တော့ပစ္စည်းမချောက်လေတော့ပစ္စည်းမချောက်တော့ကျွန်တော်တို့ဒီမှာလေဟိုတချို့ဈေးတွေဆိုရင်ဟိုလုံငန်းလက်ပတ်မှုကျသွားတဲ့ဟာမျိုးတွေရှိတယ်လေ
မူဆယ်မျိုးကကုန်တယ်အတိုင်းဝိုင်းကြားမှာတော့ဗန်စင်းအပိတ်ခံရတဲ့အထက်မှာစံစပကြံတကြစရာတွေတင်သွင်းတဲ့ကုန်တယ်တွေအများစုပါဝင်ကြောင်းနဲ့တရုတ်နိုင်ငံဘက်ကဒီစိုက်ပျိုးရေးထွက်ကုန်တွေကိုတရားဝင်တင်သွင်းခွင့်မပြုထားကြောင်းပြောပါတယ်စိုက်ပျိုးရေးထွက်ကုန်တွေတရားဝင်တင်ပို့နိုင်ဖို့အတွက်လည်းနှစ်ဖက်အစိုးရကြားမှာညှိနှိုင်းနေစေရှိပါတယ်2018ခုနှစ်ဇွန်လအတွင်းကတော့လောင်ကစားငွေကြေးခွာချမှုမွေးရဆေးဝါးရောင်းဝယ်မှုလက်နက်ကင်ဖွဲ့စည်းတွေနဲ့ဆက်ဆက်မှုစားရတွေကိုအကြောင်းပြပြီးမြန်မာနိုင်ငံသားတွေရဲ့ဗန်စင်း340ကျော်နဲ့တရုတ်နိုင်ငံသားတွေရဲ့ဗန်စင်း800ကျော်လောက်ကိုပိတ်ခဲ့ပူပါတယ်နှစ်နိုင်ငံအာဏာပိုင်တွေညှိနှိုင်းပြီးတပတ်အကြာမှာတော့မြန်မာနိုင်ငံသားတွေရဲ့ဗန်စင်290လောက်ကိုပြန်ဖွင့်ပေးခဲ့ပါတယ
်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုတူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်သာသာပြင်းနဲ့ညနေခင်းအစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါနောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလဲကြီးညာပေးပါအောင်ရှင
်တန်ကိုရနိုင်ငံရဲ့လုံခြုံရေးကိုအခိုင်အမာကာကွယ်ပေးသွားဖို့အမေရိကန်ပြည်ထောင်စုကစိတ်ပိုင်းဖြတ်ထားဆဲပဲဆိုတော့ကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကထပ်လောင်းအမခံပြောကြားလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဆွန့်လွတ်လာစေဖို့အတွက်တန်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံကဆက်ဆက်ညှိနှိုင်းရေးမှုတွေဆက်လက်ချိုးဖောက်နေတဲ့အချိန်ထဲမှာပဲဝန်ကြီးမက်ဒစ်နဲ့တန်ကိုရီးယားကာကွယ်ရေးဝန်ကြီးတို့အစိုးမျိုးတော်မှတွေ့ဆုံကြခြင်းအတွင်းအဲ့ဒါလိုထပ်လောင်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတပူတင်တို့တတိယနိုင်ငံတစ်ခုမှာထိပ်သီးဆွေးနွေးပွဲကျင်းပဖို့သဘောတူညီမှုရထားပြီလို့ရုရှားဆိုရအရာရှိတွေကပြောပါရယ်အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်သမ္မတပူတင်အပါအဝင်ရုရှားအရာရှိကြီးတွေနဲ့မော်စကိုမြို့တော်မှာဗုဒ္ဓနေ့ကတွေ့ဆုံခဲ့ပြီးတဲ့နောက်ဒီကြေညာချက်ထွက်လာခဲ့တာပါတွေ့ဆုံမှုကတော့နေတိုးထိပ်သီးဆွေးနွေးပွဲအပြီးဇူလိုင်လ16ရက်နေ့လောက်မှာဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာကျင်းပနိုင်ပွဲရှိတယ်လို့မျှော်လင့်ရပါရယ်ရှင်မြန်မာပါဝင်ကဘာတဝက်လက်နက်ကင်ပြပခါတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းကလေးငယ်1000ကျော်လောက်တိဆုံးခဲ့ရပြီးတော့ကလေးစစ်သားအဖြစ်အသုံးချခံရတာအထမပြုချင်းခံရတာနောက်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စာသင်ကျောင်းတွေနဲ့စီယုံစီကံတွေမှာပိတ်မိတာစတဲ့ဖြစ်ရပ်တွေလည်းအများပြားရှိခဲ့တဲ့အကြောင်းပေါ်ထူးနေကထုတ်ပြန်တဲ့ကုလသမဂ္ဂအစင်ခန်းစာမှာဖော်ပြထားပါတယ်2019ခုနှစ်အတွင်းကလေးငယ်တွေအခွင့်အရေးချိုးဖောက်ခံရတဲ့ဖြစ်ရပ်ပေါင်း21000ကျော်ရှိပြီးတော့တဟာတီးရင်နှစ်ကထက်အများကြီးပိုဆိုးလာတဲ့အခြေအတွေ့ဖြစ်တယ်လို့ကလေးငယ်များနဲ့လက်နက်ကိုင်ပြပခနှစ်ပတ်လည်အစင်ခန်းစာမှာဖော်ပြထားတာဖြစ်ပါတယ်ထနေငန်ချင်းရိုင်မျိုးကတဘာဝလိုင်ကူအတွင်းမှာလွန်ခဲ့တဲ့9ရက်ကတည်းကပြောင်းနေတဲ့အကြောင်းသားလူငယ်12ဦးနဲ့သူတို့ရဲ့ဘောလုံးနီးပြားကိုကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာမှာတော့အမေရိကန်စစ်တပ်လည်းပါဝင်ကူညီလာပါတယ်။အဲ့ဒီနေရာမှာမိုးကအဆက်မပြတ်ရွာနေတာကြောင့်သူတို့ကိုပိတ်မိနေတဲ့ဂူထဲမှာလည်းရေကြီးနေတာကြောင့်ကယ်ဆယ်မှုတွေခက်ခဲနေရတာပါရှင်
။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ကြာသာရေးနေ့ညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။ Supply ဆိုင်ရာအသက်ဖက် Engineer ကတော့ Vasco Valori ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ Line Dometer 1925 32နဲ့ Line Lambda 190တို့ကနေစောင့်မျှော်ဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this